ချင်းပြည်နယ်နဲ့နယ်နိမိတ်ထိစပ်နေတဲ့ဒီအိန္ဒိယနိုင်ငံမဏိပူရနယ်စပ်ဘက်ကနေပြီးတော့တရားမဝင်ဖြတ်ကျော်မှုနဲ့မွေးရစေးမှောင်ခိုကူးမှုတွေကိုတားဆီးနိုင်ဖို့အတွက်အိန္ဒိယဘက်မှရဲကင်းစခန်းပေါင်း30ကျော်ကိုစောက်လုပ်နေပါတယ်။မြန်မာဘက်ကစစ်ရေးနိုင်ငံရေးအခြေအနေတွေကြောင့်အိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်သူထောင်ပေါင်းချီရှိနေတဲ့တစ်ချိန်တည်းမှာပဲဒီမွေးရမှောင်ခိုလုပ်ငန်းတွေကိုတားဆီးနိုင်ဖို့အတွက်အခုလိုမျိုးမဏိပူရပြည်နယ်အစိုးရကဆောင်ရွက်နေတာပါ။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရနိုင်ဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံနဲ့ထိစပ်နေတဲ့မိုင်150လောက်ရှိတဲ့နယ်စပ်တစ်လျှောက်မှာရဲကင်းစခန်းပေါင်း34ခုကိုစပြီးတည်ဆောက်နေပြီလို့မဏိပူပြည်နယ်ရဲ့ဝန်ကြီးချုပ်ကပြီးခဲ့တဲ့ရက်ပိုင်းကဒေတာရင်းသတင်းမီဒီယာတွေကိုပြောခဲ့ပါဗျ။မဏိပူပြည်နယ်ရဲ့ခရိုင်5ခုကမြန်မာနဲ့ထိစပ်နေပြီးတော့အဲ့ဒီမှာ3မိုင်လောက်ကပဲခြံစည်းရိုးကာယံထားတာလို့ဒေသခံတွေကပြောပါဗျ။2021ခုနှစ်နောက်ပိုင်းမြန်မာဘက်ကတရားမဝင်နယ်စပ်ဖျက်ချော်ဝင်ရောက်မှုတွေများလာတာကိုစိုးရိမ်ကြောင်းလဲမဏိပူအာဏာပိုင်တွေကထုတ်ဖော်ပြောဆိုထားပါတယ်အခုလိုမဏိပူဘက်ကနယ်စပ်လုံခြုံရေးကိုပိုတင်းကျပ်လာတဲ့အတွက်အရင်ကလိုပုံမှန်အတိုင်းနယ်စပ်ဖြတ်ကျော်သွားလာသူတွေအတွက်အခက်အခဲဖြစ်လာနိုင်တယ်လို့ဇိုမီလူငယ်အစည်းအရုံးရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ
်ဟာစစ်စီးကများလာမှာပေါ့ကွာကျွန်တော်နယ်စပ်ကလူတွေဆိုရင်ဇမ္မာကြီးအစားရရကိုကိချင်ဘူးဆိုတော့ကျွန်တော်တို့လည်းသိပါပြီသူဒီလိုချင်တယ်များလို့ခါကြတော့သမားရေကိစ္စကပင်ရည်ဒီဒီမိဘဝသာတော့ဒီကိစ္စကအစားဟိုတယ်မျိုးကမျိုးလာရတယ်လေတော်လာရင်းမှာတော့အခက်မရှိလာနိုင်ပါလေ
နေဆက်ကိုဖျက်ကျော်လာပြီးအိန္ဒိယနိုင်ငံပိုင်နယ်ထဲမှာစစ်ရှောင်စခန်းတွေမဆောက်ရဘူးဆိုတဲ့ညွှန်ကြားချက်ကိုမဏိပူအစိုးရကမြန်မာနဲ့ထိစပ်နေတဲ့ခရိုင်5ခုလုံးမှာကြေညာခဲ့ပါတယ်ဒါပေမဲ့လည်းဒီညွှန်ကြားချက်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိလာတာကြောင့်မဏိပူအစိုးရကပြန်ရုပ်သိမ်းခဲ့တာပါဒါမဲ့ငဲ့ညာထောက်ထားပြီးစစ်ရှောင်တရားကြော်ကိုတော့ခလုံးွင့်ပေးထားတယ်လို့ချင်းရက်ဖတ်အဖွဲ့တချို့က VOE ကိုပြောပါတယ
်။ဒါရက်တချို့သူတို့မှလည်းလက်လက်ကိုင်းလို့လက်လက်ကိုင်းနေရှိတော့တယ်။အလုံးချုပ်ကြီးတောင်းဖြစ်ဖို့ပဲပုံများပါတယ်။အထက်ကလေးကနေသူကဒီမနီပူဇာကတော့ရေရှူးကြီးတွေကိုတကယ်မခံဘူး။ဆရာဦးကျွန်တော်ပဲအဲ့ဒါတောင်မှဟုတ်တယ်အဲ့ဒါတောင်မှပဲမြန်မာနိုင်ငံကနေပြီးတော့ရကန်းခတ်ဖို့တွားကြတဲ့လူမျိုးဆိုရင်လည်းပဲထောင်ချလိုက်ရမျိုးတွေရှိတယ်ပေါ့။အကြီးကားခုံလုံးကြတာမျိုးတော့ဒီနေပါပဲ
မြန်မာနဲ့ထိစပ်နေတဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာတော့ပြည်နယ်အစိုးရကမြန်မာစစ်ရှောင်ပေါင်း 4,000 လောက်ကိုခိုးလုံွင့်ပေးထားတဲ့အကြောင်းဒုက္ခသည်ကုညီအဖွဲ့တွေကပြောပါတယ်မြန်မာမိသားစုတွေရဲ့ကလေး 6,000 နီးပါးကိုလည်းမီဇိုရမ်တဲကအစိုးရအကြောင်းတွေမှာတက်ရောက်ခွင့်ပေးထားပါတယ်ဒါပေမဲ့မကြသေးခင်ကမူရစေးနဲ့လူသတ်မှုလိုကိစ္စတွေဖြစ်ပွားခဲ့တာကြောင့်မြန်မာနိုင်ငံသားတွေလိုက်နာရမယ့်တားမြစ်ချက်တချို့ကိုမီဇိုရမ်အစိုးရကတည်တံထုတ်ပြန်ခဲ့ပါတယ်ခင်ဗျာ